ဒေါက်တာတင်းရွှေခင်ဗျာဥမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်ပြီးတော့ဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားခဲ့တာတစ်နှစ်ခွဲကျော်ခဲ့ပါပြီ။ဒီအချိန်မှာဒီမိုကရေစီပြန်လဲဖော်ဆောင်ရေးကြိုးပမ်းနေတဲ့အင်အားစုတွေနဲ့အနာထိန်ထားတဲ့စစ်တပ်တို့အကြအပြိုင်မှုကိုကျွန်တော်အဓိကဆွေးနွေးကြည့်နေတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအဓိကအကြောင်းအရာကိုမသွားခင်မှာဒီစစ်တပ်ထိန်းချုပ်လာတဲ့တစ်နှစ်ခွဲကာလအတွင်းမှာမြန်မာပြည်သူတွေရဲ့အခြေအနေမြန်မာပြည်သူတွေရဲ့စီးပွားရေးလူမှုရေးအခြေအနေရောကျွန်တော်အများကြီးကြားနေရပါတယ်ကျွန်တော်အဓိကသိချင်တာကတော့မြန်မာပြည်သူတွေဟာငါတို့ဟာဖြလင်းကျစီတာပဲတချင်ချင်းမှာတော့ပြန်ပြီးတော့အခြေအနေကောင်းလာနိုင်မယ်ထင်နေရတယ်လို့ဆရာတွေးမိပါသလား
ပထမဆုံးချက်ကဒီလိုဗျစစ်ကောင်စီအနာသိန်းတော့ဟိုတစ်နှစ်ဆိုတဲ့ဆိုတိုင်းလိုင်းပေါ့ဟိုအချိန်ကန်တက်ချက်ပေးခဲ့တယ်ခင်တယ်လို့မဖြစ်ခဲ့ဘူးဆိုတဲ့ပထမတစ်ချက်ပြပီးသူလူလူဘက်ကလည်းစစ်စာချင်းအားစိုက်ခွန်စိုက်လမ်းပေါ်ရီနောက်ကြတော့ဟိုလက်နက်ကင်နီးဒီနီးပေါင်းစုံတွေတနေ့တည်းတည်းထူးခြားဆန်းပြပြီးတော့များပြားနေစေဖြစ်တဲ့အတွက်ပြည်သူလူထုဟာဟိုစိတ်ကအကြပိုင်းမရဘူးလို့ကျွန်တော်ယူဆတယ်သို့တော်လည်းပဲမေကွန်းထဲမှာပါတယ်လို့ပေါ့တိုင်းပြည်ရဲ့အခြေအနေပြည်သူလူထုရဲ့သဘောနေဘဝအခြေအနေအားလုံးဟာကတော့အတော်ကိုအတော်ကိုစည်ရဲ့ခြင်းပေါင်းမြောက်များစွာရှိပြီးတော့အဲ့ဒီဟာတွေကတမန်ဆင်းရဲမှုဒုက္ခမဟုတ်ပဲနဲ့အနာဂတ်တိုင်းပြည်အနာဂတ်ပြည်သူလူထုအပေါ်မှာကျိုးတရားမှုကြီးကြီးမားမားဖြစ်မဲ့အနှုတ်သဘောတွေခံနေရတယ်ဒီခံနေရတဲ့ကြားရရကိုပြည်သူလူထုဟာကြိုးစားနေကြစေအသက်တည်ပေးနေကြစေဖြစ်တယ်လို့ကျွန်တော်ပြန်မှအပြည့်ပြားတဲ့ခင်ဗျဟုတ်ကဲ့
ဗက်ပေါင်းစုံကစန့်ကျင်မှုတွေကပုံမကြီးထွားလာတယ်ဆိုတာမှန်ပါတယ်ဒါပေမဲ့လက်နက်ကင်စန့်ကျင်မှုတွေကိုလည်းကျွန်တော်တို့ကြည့်ပြစီဒီမှာ PDF တွေနောက်တိုင်းရင်းသားအဖွဲ့အစည်းတွေကတိုက်နေကြတယ်တချို့သတင်းတွေရကျွန်တော်တို့တွေ့ရတယ်စစ်ကောင်စီဘက်ကစစ်တပ်ဘက်ကအရေးနည်းတွေကြုံရပါတယ်မကြာခဏအဲ့သတင်းတွေကျွန်တော်ကြားပါတယ်သို့တော်လည်းပဲစီရေးကြွညင်သူတွေသုံးသက်တဲ့စကားကျွန်တော်ဖတ်ရတာကျွန်တော်ပြောပြစီဘာလဲဆိုတော့စစ်တပ်ဟာတဖြည်းဖြည်းအရေးနည်းမှုတွေရှိပေမဲ့လည်းလောလောဆယ်သူတို့ကိုနိုင်ဖို့ခိုင်းနေတယ်ဘာကြောင့်လဲဆိုတော့PDF ဖက်မှာလစ်ဟာနေတဲ့အချက်နှစ်ခုကစစ်တပ်ဘက်မှာရှိနေတယ်။အဲ့ဒီနှစ်ခုကပထမတစ်ခုကတော့ Unity of Command တစုတစည်းရဲ့အမိန့်ပေးနိုင်မှုဘ ਹੁ ချုပ်ကိုင်မှုဘ ਹੁ ကနေပြီးတော့တစုတစ်ပေါင်းနဲ့စုစည်းရဲ့အမိန့်အနာချမှတ်နိုင်မှုနဲ့ Unity of Strategy လို့သူတို့သုံးပါတယ်ဆရာ။မဟာဗျူဟာအရစုစည်းမှုမရှိဘူးစစ်တပ်ဘက်မှာအဲ့ဒါရှိတယ်ဆိုတော့ဆရာအိဟာကဘယ်လိုသဘောပေါက်ပါလဲ
။ဟုတ်ကဲ့အခုတိုက်ပွဲကလက်နက်ကိုင်နှစ်ဖက်တိုက်ပွဲရိုးရိုးလေးမဟုတ်တဲ့အတွင်စီရင်ဗျူဟာသုံးသက်ချက်ကြီးချဖို့ရအတော်ကိုခရင်နဲ့အခင်ချင်းတစ်ခုဖြစ်တယ်လို့မြင်ပါတယ်ပြည်သူလူထုဘက်ကတိုင်းသားလက်နက်ကိုင်အင်အားစုတွေကတိုင်းသားအပြီးမခံတဲ့တခြားတခြားသောအင်အားစုတွေကလည်းဟိုတက်နိုင်တယ်လို့စူးစိမှုတော့သူတို့ဆောင်ရွက်နေကြတယ်အကုန်လုံးဟလာကွန်မန့်တစ်ခုအုတ်ချုပ်သူမိန်ပေးသူတစ်ခုအောက်ထဲဝင်ဖို့ဆိုတဲ့အလားအလာကိုတိုက်ပြီးတော့အမျိုးနဲ့မထားနိုင်ဘူးလို့ယူဆတယ်အကွက်ချပြီးတော့ပေါ့ကြက်ကြကြဆောင်ရွက်နိုင်ရင်ကိုစစ်တပ်ဘက်ကဟိုအချိနာလိမ့်မယ်အဲတော့စစ်တပ်ကိုနိုင်ကလည်းကြောက်ကြပြူဟောက်ဘယ်တော့မှဟိုအကုန်သောင်းရှင်းသောင်းမလုံးနိုင်တဲ့ဆယ်စုနှစ်တည်းများနေပြီအဲတော့အခုဟာကကြောက်ကြပြူဟာတဲ့မတူတဲ့စိတ်အခင်းချင်းကိုပြည်သူလူထုဘက်ကဆောင်ရွက်နေတော့စစ်တပ်အတွက်လည်းအတော်ကိုဟိုခက်ခဲတယ်တနည်းအားဖြင့်သူတို့လည်းစည်ရင်းနည်းနဲ့အတိုင်းတိုင်တိုင်လိမ့်မယ်လို့မြူဆဘူးသူတို့ကိုယ်နိုင်ကလည်းထွက်ပေါက်ကိုရုပ်ောက်ပွဲတစ်ခုနဲ့ထွက်ပေါက်ရှာရေးကြိုးစားနေတာဖြစ်တဲ့တွေ့ကျွန်တော်မြင်တာကတော့စည်ရင်းသုံးသက်ချက်တစ်ခုထဲနဲ့တော့ပမာနိုင်ငံရဲ့အခင်းချင်းဟာမလုံလောက်ဘူးလို့ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီညမှာကျွန်တော်စည်ရင်းနဲ့ပတ်သက်ပြီးတော့ရရှာစီယာလက်နက်တွေပို့ရတဲ့ဘာညာဆိုတာကျွန်တော်မမေ့တော့ပါဘူးဆရာဒါမေ့စရာလည်းအကျုံးဝင်တော့ဘူးဆရာဖြေတဲ့အဖြေရကျွန်တော်ဆက်မေးချင်တာကအဲ့တော့နိုင်ငံတကာရဲ့ဖိအားပေါ့ပြောတာဆိုတာကတော့များလာတယ်လူတွေသုံးသပ်ကြတယ်ပဲဒီမှာလည်းပဲဒါပေမဲ့ထိထိရောက်ရောက်မလို့ဘူးဥပမာအဖြစ်အာဆီယံဆိုကြပါစို့အာဆီယံကသူတို့မူငါးချက်အရသာလုံနေတချို့ကတိုက်တွန်းပြီးရေးကြပါတယ်အခုဂျပန်သတင်းစာတချို့က editorial editor မှတ်ချက်ထဲမှာကျွန်တော်ဖတ်ပါတယ်အာဆီယံကထိထိရောက်လို့ရမယ်နောက်ပြီးတော့အမေရိကန်တို့ဥရောပတို့ကလည်းသူတို့နောက်မှာ PPC တိုက်တွန်းပေးရမယ်တောင်းဆိုချက်အတိုင်းမလိုက်နိုင်ဘူးဆိုရင်ထုတ်ပြဖို့အထိကြိုးစားမယ်ဆိုပြီးတော့အကြံပေးရေးကြပါတယ်ဒါအဲ့လိုပြောနေကြတာတော့များတယ်ဒါပေမဲ့လက်တွေ့မှာတော့တကယ်တမ်းနိုင်ငံတကာဖိအားဟာထိထိရောက်ရောက်
ကျွန်တော်တို့ပြည်ပနိုင်ငံကြီးအတွေ့အကြုံနဲ့ရှင်းလိုက်လို့ရှိရင်နိုင်ငံတကာကိစ္စပေါ့နော်ကျွန်တော်တို့ကမရခဲ့တဲ့အခွင့်အကျင်းတွေအထောက်အကူတွေကိုကြီးတွေတိုင်ဝမ်ဘူးတွေအခုဒီ
2000မျိုးနဲ့အားထားကြပြီလေအဲ့ဒီချင်းကပြည်သူ့မှာနေတဲ့ပြည်သူလူထုကလည်းနိုင်ငံတကာအပေါ်မှာဟလာအားထားမှုကြီးခဲ့ကြတယ်ဒါပေမဲ့အခုနောက်ပိုင်းအခြေအနေတွေကိုသုံးသပ်ပြီးတော့ပြည်သူလူထုကိုနှိုက်တာနိုင်ငံတကာအပေါ်မှာအားထားမှုကအရင်တုန်းကညှောနဲ့အားထားမှုတော့မဟုတ်ဘဲနဲ့အတိုင်းပါအကန့်အမှန်နဲ့နှိမ့်သက်လာတယ်လို့ကျွန်တော်ယူဆပါတယ်နိုင်ငံတကာဆိုတာလည်းသိတဲ့အတိုင်းပဲ
ကျွန်တော်တို့ကိုခုနရုရှားမမေးပါဘူးပြောလေပဲကျွန်တော်တော့ကျွန်တော်သုံးသပ်တာကတလို့ဗျစစ်ကောင်စီရဲ့တွက်ကတော့ဒီရုရှားဆိုတဲ့ဖဲချက်ကြီးဟာအတော်လေးအတုံးကျတယ်လို့မြင်ပါတယ်အချုပ်ပြောရင်ရုရှားအချက်ဟာလည်းအရေးကြီးတယ်နိုင်ငံတကာအချက်ကလည်းအရေးကြီးတော်လည်းပဲသူဟာအဆုံးဖြတ်ပေးမဲ့အချက်မဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်အဲဆရာရှားနဲ့မကပါမြန်မာနိုင်ငံအင်းကြီးချင်းဖြစ်တဲ့ထို
အခုဇာရရှိနေသေးလို့ဆိုရင်မှားမှာခင်ဗျာအမှန်ပါခင်ဗျာစစ်ကောင်စီကလည်းမြေပေါင်းစုံနဲ့သူ့ကိုထောက်ကူမဲ့ပါပွဲမဲ့အကုန်ကြီးပြေးမဲ့နိုင်ငံပေါင်းစုံကိုသူရှာပါတယ်ဒါပေမဲ့ကျွန်တော်တို့အဆုံးမေကုန်းမှာဖြေခဲ့တယ်သူစစ်ကောင်စီဟာတက်တလုံးတက်ပြီးတော့သူတို့အုပ်ချုပ်မှုမရဘူးအုပ်ချုပ်မယ်လို့လည်းမပြောတဲ့တွေသူကတစ်ချိန်မှာသူ အရောင်းဆောင်ဆိုတာခုဒီပေဟိုဘီအာစနစ်ကနေပြီးတော့ပြောင်းအောင်ပြောင်းလိမ့်မယ်အဲ့ဒီအချိန်မှာခုနကသူအားကိုးခဲ့တဲ့အချက်လက်တွေနိုင်ငံတကာအကြီးအကဲတွေရောရုရှားကိစ္စတွေရောအကြီးအကဲတွေဟာနိုင်ပြီးတော့ကတော့မကောင်းနိုင်ဘူးအင်းဒီနေ့နဲ့တည်တဲ့နိုင်ငံတွေဟိုဘယ်ဘယ်ဆိုတဲ့ကွန်ဒိုရင်းစီဟိုရဲ့လူမျိုးရင်းဟိုဆက်ဆံရေးလုံးပါပဲသူတို့တိတ်တဲ့လို့မေးရတဲ့နိုင်ငံတွေအများကြီးဖြ
ဲ့အကျိုးသက်ဒီကိုပဲကျွန်တော်ဆိုရင်ပါလေခင်ဗျာ
စစ်ကောင်စီကနောက်နှစ်ဩဂတ်မှာရွေးကောက်ပွဲလုပ်ပြီးတော့ထပ်ပေါက်ဆန်နေပါတယ်တနည်းအားဖြင့်သူတို့ကိုထောက်ခံတဲ့ပါတီကိုအနိုင်ရစီပြီးတော့တရားဝင်ဆွေးဖြစ်အောင်လုပ်မယ်ဘာညာဆွဲလမ်းကြောင်းကိုသွားနေပါတယ်ဆိုအဲ့ဒီလမ်းကြောင်းကစစ်ကောင်စီကထပ်ပေါက်ရသွားနိုင်သလားအဲ့ဒီလမ်းကြောင်းကမရရင်ကဘယ်နည်းနဲ့ထပ်ပေါက်ဆန်မလဲဆိုရဲစဉ်းစားရဖြစ်မှထင်ပါတယ်ဆရာဘယ်လိုခံမှန်းမိပါလဲအနာကအန
ာကခံမှန်းရတာတော့ဖြစ်ရပေါ့နော်အဲစစ်ကောင်စီဟာပြည်အစနစ်နဲ့လုပ်ဖို့ဂျူဟာအနာသိနေတမန်နေတယ်ကအရေးအောင်ပြပြီးတာဖြစ်တယ်ကျွန်တော်ကတော့မဆမ်းဘူးသို့တော်လည်းသူပြားကိုကျွန်တော်ပထမဆုံးနေတော့မှဖြေခဲ့တယ်လို့နဲ့နဲ့သူကရမလားလို့လုပ်ခဲ့တယ်အခုတော့မရသေးတဲ့ပြင်အဲနောက်တစ်နှစ်ပေါ့လေနောက်တစ်နှစ်လောက်ရှိမှာဟောမှာပေါ့ထားပါတော့လေလက်ကျေးကြီးပြည့်သူရဲ့ထွက်ပေါက်ပါပြားစနစ်နဲ့တော့အစိုးရကိုပြောင်းရေးသူသူသားမှာပဲအစကတော့အချိန်ပုံစံမျိုးကြည့်ချောတယ်တော့ကိုစူးစမ်းခြင်းနဲ့အဲ့လိုလည်းမရတော့သူအချိန်ဆောက်ရပါနော်အဲ့ဒီအတွက်လည်းပဲပြည်အားစနစ်မှာဝန်ကမဲ့နိုင်ငံရေးပါတီတွေရလည်းရှိတယ်ခင်ဗျမိကုန်းကိုဖြေရရင်ဒီစနစ်နဲ့ဆက်သွားဖို့သူစူးစမ်းမယ်စစ်ကောင်စီဒါစစ်ကောင်စီရဲ့ရွေးလမ်းပေါ့နော်ပြည်သူလူထုကလည်းတဆွမ်းတဲ့စံကြံပုံတွေလည်းရှိလာလိမ့်မယ်လို့ကျွန်တော်ကထင်တယ်ဥပမာပေါ့နော် PDF ဆိုမျိုးအဲ့လိုမှစိတ်ကူးမချက်ခဲ့တဲ့ဆန့်ကျင်မှုမျိုးလို့ PR ရွေးကောက်ပွဲမှာဘယ်တော့မှမဖြစ်ဘူးတဲ့မကြုံဘူးတဲ့ဆန့်ကျင်မှုကြီးဒီလူလူဘက်ကရှိနိုင်တယ်လို့ကျွန်တော်ကယူဆတယ်တကယ်လို့စစ်တောင်းကြီးကအဲ့ဒီ PR စနစ်နဲ့သူကထပ်ပေါက်ကြီးကိုကောင်းကောင်းအသုံးချမယ်ဆိုရင်ဒါကိုပြည်သူလူထုကလည်းကြားကြားနာနာဆန့်ကျင်ကြလိမ့်မယ်လို့ကျွန်တော်ကယူဆပါတယ်ခင်ဗျာဟုတ်ကဲ့
အဲ့တော့နောက်ဆုံးပြည်သူလူထုရဲ့ထပ်ပေါက်ကဘယ်လိုဖြစ်မလဲဆရာ
အဲ့ဒါလည်းအတော့ခုခက်တဲ့အဲမိကုန်းပေါ့နော်ကျွန်တော်အတက်နိုင်ဆုံးဖြေရရင်ပြည်သူလူထုဟာအာစစ်ကောင်စီအာဏာသိမ်းတဲ့နောက်ထပ်စစ်ဆရာနာသိမ်းမှုမဖြစ်အောင်ဆိုတဲ့ဟိုဆောင်ပုံးနဲ့ဆောင်ရွက်လက်ကြရတာဒီကနေ့ပေါ့အာပြည်သူလူထုဘက်ကလည်း
တက်နေဆုံးဆန့်ကျင်မှုတွေလေရတော့ပို့ပြီးတော့မစွမ်းနာရတဲ့အနေထားတည်းရရှိနေတယ်တနည်းအားဖြင့်ဟိုတိတ်ပြီးတော့ပေါ့နော်ဟိုမျောလင်းအာကိုကြီးမရှိတာတော့အမှန်ပဲခင်ဗျအဲ့တော့ဒီအချင်းလေးပေါ်မှာမူတည်ပြီးတော့ပြည်သူလူထုရဲ့ကံကြမ္မာဟာကောင်းမယ်ဆိုမယ်ဖြစ်လာနိုင်မယ်လို့ကျွန်တော်ယူဆတယ်အဲ့တော့ပြည်သူလူထုတန်ကောင်းပါစေလို့ပဲကျွန်တော်ဆုတောင်းပါတယ်ခင်ဗျဟုတ်ကဲ့